အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလေဆိပ်မှာပြစ်ခတ်တိုက်ခိုက်ခဲ့သူလို့သံသယရှိထားသူကိုနိုင်ငံတကာလေဆိပ်မှာလူသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆွဲချက်တင်လိုက်ပြီလို့မိုင်ယာမီမြို့ကအစိုးရရှေ့နေရုံထုတ်ပြန်ချက်မှာဖော်ပြပါရတယ်။တောက်ချန်နေကပြစ်ခတ်မှုအတွင်းလူ9ဦးကိုတပ်ဖြတ်ပြီးလူ6ဦးဒဏ်ရာရစေမှုနဲ့အီရတ်စစ်ပြန်ဟောင်းအသက်26နှစ်အရွယ်အက်စတီဗန်ဆန်တီယာဂိုကိုဆွတ်ဆွဲထားတာပါ။ဖလော်ရီဒါပြည်နယ်ဖော့လော်ရေလော်ရာဒီလ်လေဆိပ်အတွင်ပြစ်ခတ်မှုကြောင့်လူထောင်နဲ့ချီကြောက်လန့်ထွက်ပြေးခဲ့ရပြီးလေဆိပ်အတွင်ရုတ်ရုတ်တဲတဲဖြစ်ခဲ့ပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယာဂိုအနေနဲ့တေတံဒါမှမဟုတ်လဲထောင်နဲ့တသက်ချမှတ်ခံရနိုင်ပါတယ်။ဆန်တီယာဂိုကိုတနက်ကိုင်းဆောင်မှုနဲ့လဲဆွဲချက်တင်ထားပါတယ်။သူကအမကမပေးပဲဖမ်းဆီးထားပြီးမနေ့ဖြန်တနင်္လာနေ့ဖလော်ရီဒါတရားရုံးမှာပထမဆုံးရုံးထုတ်မှာလဲဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးလေဆိပ်ကိုတိုက်ခိုက်ဖို့ရွေးချက်နဲ့တမင်လာရောက်ခဲ့တာဖြစ်ပြီးအကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းလဲမနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာအာဏာပိုင်တို့ကပြောပါတယ်။တောက်ချာနေ့ကတိုက်ခိုက်ခရမှုကြောင့်ပိတ်ထားခဲ့ရတဲ့လေဆိပ်ကတော့မနေ့စနေနေ့ကတဖြည်းဖြည်းချင်းပြန်လည်လဲပတ်နေပြီဖြစ်ပါတယ်။တိုက်ခိုက်သူအဖြစ်ဆွတ်ဆွဲခံထားရတဲ့ဆန်တီယာဂိုနဲ့ညေကိုတော်ဆာသူဘရိုင်ယန်ဆန်တီယာဂိုကတော့အစိုးရကိုအပြစ်ဖို့ပါတယ်ဆန်တီယာဂိုကစိတ်ကျမ်းမာရေးအတွက်အစိုးရထံကိုအကူအညီတောင်းခံခဲ့ပေမဲ့မဖြစ်ဆက်လောက်အကူအညီပဲရခဲ့တာလို့ညေကိုတော်ဆာသူဘရိုင်ယန်ကပြောဆိုပါတယ်ရှင်